Welcome to the Voice of America in Burmese.
ပြန်အောင်ခင်ဝေတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်အောက်တိုဘာ23ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အတန်းလွှင့်နေပါပြီခင်ဗျာပြည်ညတော်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
အနည်းခတ်တဲ့ကြင်ကြင်ကြပါစေဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျလက်ရှိတရုတ်သမ္မတဇီဂျင်ပင်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်တတိယသက်တမ်းဆက်လက်ထမ်းဆောင်မှာဖြစ်ပြီးသူ့မူဝါဒထောက်ခံသူတွေကပေါ်လစ်ဘူရိုအဖွဲ့ဝင်တွေဖြစ်လာကြပါတယ်အမေရိကန်ပြည်ထောင်စုအလာစကာပြည်နယ်ကမ်းခြေကိုလေကလင်းနဲ့ထွက်ပြေးနိုင်ငံရေးခိုလုံခွင့်တောင်းခံကြသူနှစ်ယောက်ဟာရုရှားနိုင်ငံစိုက်ဘေးရီးယားဒေသကဌာနေတိုင်းသားတွေဖြစ်တယ်လို့အလာစကာလွှတ်တော်အမတ်ကပြောလိုက်ပါတယ်နော်ဝေးနိုင်ငံကကမ်းလို့ရေနံတွင်တူလုံသားတွေဟာဘယ်ကမှမသိတဲ့ drone တွေကိုတွေ့နေကြရပြီးဒါဟာရုရှားရဲ့လက်ချက်ဖြစ်တယ်လို့ကြွမ်းကျင်သူတွေကတော့ယူဆနေကြတဲ့သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တမောင်တန်းတို့ကကြေညာပေးပါတယ်ဖြစ်ပါလေကိုရနိုင
်ဟုတ်ကဲ့ပါနောက်ဆုံးရသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့ KNB နဲ့ Concrete မြို့နယ်အနီးမှာစစ်ကောင်စီဘက်ကလေကြောင်းကနေဆက်လက်တိုက်ခိုက်နေတာတွေနဲ့ပတ်သက်ပြီး
ဒီကြောင်နဲ့ဒီကစီစီနေဒီဒေါနာရှိချန်နောက်ချန်လေးကိုတိုက်ချန်ပြီးပြင်းနေတယ်။ဒီအပြင်လည်းရှင်းထောက်တယ်ပြီးလို့ရှိရင်သူကမဆင်မတဲ့နေရာတွေလိုက်ပစ်တာပေါ့နော်
။ပြည်သူကာကွယ်ရေးအဖွဲ့ခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်ပြောသွားတာဖြစ်ပါတယ်။ဒီကြောင်ပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တချို့အခုတလောမှာအသက်ခံနေရတာကြောင့်လုံခြုံရေးစိုးရိမ်မှုရှိလာနေတဲ့အခြေအနေတခါယူကရိန်းစစ်ပွဲကြောင့်စီပွားရေးမရေမရာဖြစ်နေခြင်းအတွင်းမှာအမေရိကန်လယ်သမားတွေရဲ့တီးနှက်စိုက်ပျိုးထုတ်လုပ်မှုအခြေအနေအပါအဝင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာကဏ္ဍသုဒ္ဓသတင်းတွေကသုဒ္ဓအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုဦးတမောင်သန်းနဲ့ကိုဇော်ဝင်းလိုင်တို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
လက်ရှိတရုတ်သဗ္ဗစီဂျင်ပင်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်တတိယသက်တမ်းဆက်လက်ထမ်းဆောင်မှာဖြစ်ပြီးသူ့မူဝါဒထောက်ခံသူတွေကပေါ်လစ်ဘူရိုအဖွဲ့ဝင်တွေဖြစ်လာကြပါတယ်။ပါတီညီလာခံကသူ့ကိုနောက်9နှစ်သက်တမ်းအတွက်ထွေထွေအတွေ့အမှုချုပ်ဖြစ်တနင်္ဂနွေနေ့ကရွေးချယ်တင်မြှောက်လိုက်တာပါ။ကမ္ဘာကြီးကတရုတ်ပြည်ကိုလိုအပ်ပါတယ်လို့စီဂျင်ပင်ကသူ့မိန့်ခွန်းမှာဆိုပါတယ်။ပြည်ပြပြောင်းလဲရေးနဲ့အဖွဲ့မူဝါဒတွေကိုအနည်း40ကျော်အလံမလဲအားထုတ်ခဲ့ပြီးတဲ့နောက်နည်းနည်းမြန်မြန်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့ရည်ရှိအားဖြင့်လူမှုတည်ငြိမ်အောင်ကျွန်တော်တို့ဖန်တီးနိုင်ခဲ့ကြတယ်လို့သူကမိန့်ခွန်းမှာပြောသွားခဲ့ပါတယ်။အသက်69နှစ်အရွယ်ရှိပြီဖြစ်တဲ့ရှီချင်းဖျံဟာဘိုးစစ်ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်လဲဆက်လက်တာဝန်ယူသွားနိုင်တော့မှာဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးမဟာမိတ်တွေကလည်းပေါ်လစ်ဘူရိုရဲ့အမြဲတမ်းကော်မတီမှာပါလာကြပါတယ်။ပေါ်လစ်ဘူရိုရဲ့အမြဲတမ်းကော်မတီဟာတရုတ်ပြည်ရဲ့အရေးပါတဲ့အရေးယာတွေအားလုံးကိုအဆုံးဖြတ်ပေးမဲ့နေရာဖြစ်ပြီးရှိချင်းဖြင့်ပါဝင်9ယောက်ရှိပါတယ်။ဘိုးကော်မတီဝင်2ယောက်ဝင်းချင်ကိုညီလာခံကစနေနေ့ကရွေးချယ်ခဲ့ပြီးသူ့ကိုပေါ်လစ်ဘူရိုအမြဲတမ်းအဖွဲ့ဝင်9ယောက်ပါဝင်အဖွဲ့ဝင်24ယောက်ကိုတနင်္ဂနွေနေ့ကရွေးချယ်ခဲ့တာဖြစ်ပါတယ်။အမြဲတမ်းအဖွဲ့ဝင်6ယောက်လုံးကိုရှိချင်းဖြင့်ရဲ့လူတွေဖြစ်အုံသက်သူတွေကတော့ရှုမြင်ကြပါတယ်။ပေါ်လစ်ဘူရိုမှာဒုတိယခေါင်းဆောင်ဖြစ်လာသူကတော့ရှိုင်ဟာပါတီခေါင်းဆောင်လီချင်းဖြစ်ပါတယ်။နောက်နေ့မှာလီခက်ချန်အနားယူသွားတဲ့အခါဝင်ကြီးချုပ်တာဝန်ကိုသူထမ်းဆောင်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။မော်စီတောက်ခစ်ပြီးကလေးကဆိုလို့ရှိရင်ကွန်မြူနစ်ပါတီရဲ့ထိပ်ဆုံးနေရာတွေမှာရှီချင်းဖျံအားဟာအာဏာကိုခိုင်မာအောင်တိဆောက်လိုင်းနိုင်ကြောင်းအသည့်ရွေးချယ်လိုက်တဲ့အမြဲတမ်းပေါ်လစ်ဘူရိုကပြသနေပါတယ်လို့ယူရေရှားအုပ်စုရဲ့တရုတ်ရေးရာအကြီးအကဲသုံးသပ်သူနေလ်သောမတ်က AFP သတင်းဌာနကိုပြောပါတယ
်။ရုရှားနိုင်ငံစိုက်ဘေးရီးယားဒေသကဌာနေတိုင်းသားနှစ်ယောက်ဟာယူကရိန်းစစ်ပွဲမှာဝင်တိုက်ရမှာကြောင်လွန်တာကြောင့်သူတို့ရှိတဲ့ပစ္စည်းတွေတင်ပြီးအန်ဒီများလာတဲ့ bearing ပင်လယ်ကိုလေငယ်လေးနဲ့အသက်ဆွန့်ဖြတ်သန်းပြီးအမေရိကန်ပိုင်နဲ့ဖြစ်တဲ့ Alaska ပြည်နယ်ကိုထွက်ပြေးလာကြတယ်လို့အဲ့ဒီရုရှားနိုင်ငံသားနှစ်ယောက်နဲ့စကားပြောခွင့်ရခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်ကပြောပါတယ်။အဲ့ဒီရုရှားနိုင်ငံသားအမျိုးသားနှစ်ဦးဟာ bearing ရေလက်ကြားနဲ့ထိစပ်နေတဲ့ Alaska ပြည်နယ် St. Lawrence ကျွန်းက Gambell ဆိုတဲ့မြို့ကိုအခုလအစောပိုင်းကရောက်လာပြီးခိုလုံခွင့်ရှောက်ထားကြတယ်လို့ဆိုပါတယ်။ရုရှားအစိုးရကစစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးတိုင်းရင်းသားလူနည်းစုတွေကိုပြစ်မှတ်ထားပြီးအာရမစစ်မှုထမ်းခိုင်းနေတာကြောင့် သူတို့အသက်အန္တရာယ်ဆိုရင်ပြထွက်ပြေးလာကြတာလို့စနေနေ့ကပြည်နယ်မြို့တော် Anchorage မှာဌာနေတိုင်းသားတွေနဲ့ပြုလုပ်တဲ့ဆေးဝါးတစ်ခုမှာပြည်နယ်အထက်လွှတ်တော်အမလီဆာမာကော့စကီကပြောပါတယ်ဒီလူနှစ်ဦးဟာရုရှားအစိုးရကိုကြောက်လွန်းတဲ့အတွက်သူတို့အသက်အန္တရာယ်ကိုမမှုပဲပင်လယ်ပြင်ကိုလေငင်နဲ့ဖြတ်ပြီးတော့အမေရိကန်မြေပေါ်ကိုရောက်အောင်လာခဲ့ကြတယ်လို့အထက်လွှတ်တော်အမကပြောပါတယ်သူတို့နှစ်ယောက်နဲ့မကြသေးခင်ကတွေ့ခဲ့တယ်လို့အထက်လွှတ်တော်အမမာကော့စကီကပြောပေမဲ့ဘယ်ချိန်ဘယ်နေရာမှာတွေ့ခဲ့တယ်ဆိုတာတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးလူဦးရေ600လောက်သာရှိတဲ့ဂမ်ဘဲမြို့ဟာရုရှားနိုင်ငံစိုက်ဘေးရီးယားဒေသကချူတော့ကာကျွန်းဆွယ်နဲ့36မိုင်ပဲဝေးပါတယ်ခင
်ဗျ။နော်ဝေးနိုင်ငံကကမ်းလွန်ရင်းနှံတွင်းထူးလုပ်သားတွေဟာဘယ်ကမှမသိတဲ့ drone တွေကိုတွေ့နေကြရပြီးဒါဟာရုရှားရဲ့လက်ချက်ဖြစ်တယ်လို့ကြွန့်ကျင်သူတွေကတော့ယူဆနေကြပါတယ်။ဥရောပကိုသဘောဝတ္ထုတင်ဖို့ရမှာရုရှားနေရာကိုနော်ဝေးကနေရာဝင်ယူလိုက်တဲ့အတွက်ဒါဟာရုရှားကလွတ်တဲ့ drone တွေဖြစ်တယ်လို့စီးဆိုင်ရာကြွန့်ကျင်သူတွေကထင်မြင်ကြတာပါ။တချို့လှုပ်ဖို့အပြတ်မောက်လှုပ်ဖို့ဒါမှမဟုတ်ချိမ့်ချောက်ဖို့အတွက်အခုလို drone တွေကိုလွတ်တာဖြစ်နိုင်တယ်လို့သူတို့ကယူဆနေကြပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့နော်ဝေးဆိုအပ်ကလည်းကမ်းလွန်ရေနံတွင်းတွေရဲ့ဝင်ကျင်ကိုစစ်သမော့တွေကမ်းခြေဆောင်သမော့တွေနဲ့တိုက်လေရင်တွေကိုစစ်လွတ်လိုက်ပါတယ်။နော်ဝေးစစ်တပ်ကတပ်သားတွေကိုလည်းရေနံချက်ဆက်ယုံတွေအနားမှာတတ်ချထားလိုက်ပါတယ်။ဒါဟာနော်ဝေးရဲ့ပြဿနာထက်မကနိုင်တာကြောင့်ဗြိတိန်နဲ့ပြင်သစ်ရေတပ်တွေကိုလည်းနော်ဝေးဝင်ကြီးချုပ်ဂျိုနက်စ်ဂါစတိုကဖိတ်ကြားလိုက်ပါတယ်။ကမ်းခြေကနေ250ကီလိုမီတာအကွာအဝေးမှာမြင်ကြရတဲ့ drone တွေဟာရဟယင်တွေလိုပန်ကာဒရက်တွေပါတဲ့အတွက်အနီးတော်နားတစ်ဝိုက်ကနေထိတ်ချုပ်နေတာဖြစ်တယ်လို့လည်းထင်မြင်ကြပါတယ်။ရုရှားအလံတင်ထားတဲ့သုတေနသမော့ဒစင်းကိုလည်းကမ်းလွန်ရေနံတွင်းဝင်ကျင်မှာတွေ့ကြရတယ်လို့ဝန်ထမ်းတွေကဆိုပါတယ်။ရုရှားနိုင်ငံသားအနည်းဆုံး9ယောက်ကိုလည်း drone တွေနဲ့ဖြစ်စေ drone တွေပြန်တန်းနေစင်မှာဖြစ်စေနော်ဝေးရဲ့နည်းနည်းပြန်မှာဖမ်းဆီးခဲ့ပါသေးတယ်။နော်ဝေးဟာယုံမတန်ရလွန်ခဲ့တည်တာဖြစ်တယ်လို့နော်ဝေးနိုင်ငံမျိုးတော်အော့စလိုမှာရှိတဲ့ရုရှားတန်ယုံကတော့ပြောပါတယ
်။ပြည်ထောင်ငံရဲ့ဩဇာအရှိန်အဝါကြီးထွားလာနိုင်မှုတွေကြောင့်လုံခြုံရေးအခြေအနေဆိုးဝါးလာနေတာကိုတံပြန်လှုပ်ဆောင်နိုင်ရေးရည်ရွယ်ပြီးဂျပန်နဲ့ဩစတြေးလျအစိုးရအကြားစီးရေးထောက်လှမ်းရေးနဲ့ဆိုင်ဘာလုံခြုံရေးဆိုင်ရာသဘောတူညီချက်တရက်ကိုမနေ့အောက်တိုဘာ22ရက်နေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။ပြည်ထောင်ငံရဲ့ချိန်ချောက်မှုတွေအခုလောက်မကြီးထွားခင်2009ခုနှစ်မှာဂျပန်နဲ့ဩစတြေးလျတို့သဘောတူလက်မှတ်ထိုးထားတဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာပူးတွဲကြေညာချက်ကိုထပ်မံလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့ဩစတြေးလျနိုင်ငံကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်တို့ပတ်မြို့မှာလက်မှတ်ထိုးလိုက်ကြတာဖြစ်ပါတယ်။ဒါဟာဂျပန်နိုင်ငံအနေနဲ့အလားတူသဘောတူညီချက်မျိုးအမေရိကန်ပြည်ထောင်စုကလွှဲလို့တခြားနိုင်ငံတစ်ခုနဲ့ပထမဆုံးအကြိမ်သဘောတူလက်မှတ်ထိုးတာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ထုံမီတာ32 kHz 9303ညနဲ့9383ညလိုက်ထုံမီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေနေ့ညဘက်တနင်္ဂနွေကို VOE ကဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်ပြန်မာနေစားဘင်္ဂလားဒေ့ရှ်ဘက်ကဘာဒမ်ဘန်ခရိုင်အတွင်းမှာလက်နက်ကြီးကြီးတွေကြောက်တဲ့အတွက်မိသားစု30လောက်ဟာဘေးလွတ်ရာကိုတိတ်ရှောက်ထွက်ပြေးနေကြရပါတယ်။ကြီးတွေကဒေါ်ချာရီနဲ့ဂွန်ဒွန်းဒေသတွေမှာစနေနေ့ကကြောက်ရွက်ခဲ့တာကြောင့်အခုလိုထွက်ပြေးရတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ချေဆိုင် News 8သတင်းဌာနကပြောပါတယ်။စနေနေ့မွန်းလွဲပိုင်းတနာရီကနေ6နာရီခွဲထက်ပြစ်ခတ်တန်းတွေကြားနေရတယ်လို့သတင်းကဆိုပါတယ်။ရခိုင်တပ်တော် AA အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်နယ်ဘက်ဂွန်ဒွန်းဒေသကတွန်ဘရူးနေနဲ့ကရက်မြမဖက်နေစမှာပြီးခဲ့တဲ့နှစ်လအတွင်းတိုက်ပွဲတွေဖြစ်နေခဲ့တယ်လို့ဒေသခံတွေရဲ့ပြောကြားချက်ကိုကိုကပြီး New Age တင်းကပြောပါတယ်။အဲဒီတုန်းကတချို့တိုက်ပွဲကြီးတွေကဘင်္ဂလားဒေ့ရှ်ဘက်ကိုကြောက်ခဲ့တာကြောင့် Rohingya ဒုက္ခသည်တချို့သေဆုံးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားတချို့လည်းထားရခဲ့ကြပါတယ်။ဒီအတွက်မြမအစိုးရကိုဘင်္ဂလားဒေ့ရှ်ကအချိန်ချင်းကန့်ကွက်ခဲ့ပြီးဖြစ်ပါတယ်။ယခင်အချိန်တွေတုန်းကတော့ဒါဟာ AA အဖွဲ့နဲ့အာဆာအဖွဲ့တို့ကြားပြစ်ခတ်ကြရမှာကြီးကြထားတာဖြစ်တယ်လို့မြမစစ်တပ်ကပြောပါတယ်။
မိခင်နိုင်ငံအသီးသီးမှာညှဉ်းပန်းနှိပ်စက်မှုတွေကြောင့်ထိုင်းနိုင်ငံမှာလာရောက်ခိုလုံခွင့်ရှောက်ထားကြတဲ့နိုင်ငံသားတွေနဲ့ဆိုင်တဲ့ထိုင်းအစိုးရကအခုလအတွင်းအတည်ပြုလိုက်တဲ့ဥပဒေဟာတကယ်အကူအညီလိုအပ်နေသူတွေကိုပြစ်ပယ်ထားရရောက်သွားစေတယ်လို့လူ့ခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ထိုင်းနိုင်ငံအတွင်းမြို့ပြဒုက္ခသည်လို့ခေါ်တဲ့သူတွေနဲ့ခိုလုံခွင့်ရှောက်ထားသူအရေအတွက် 9,000 လောက်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပေမဲ့တကယ်အရေအတွက်ဟာအဲ့ဒီတဲ့ အများကြီးပိုများနိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ထိုင်းဆိုရဟာလက်ရှိမှာဒုက္ခသည်ခေလုံးဝင်ရှောက်ထားသူနဲ့မိခင်နိုင်ငံကိုပြန်ပို့ခံရရင်ဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရနိုင်ခြေရှိတဲ့နိုင်ငံခြားသားတွေကိုခွဲခြားသတ်မှတ်ထားတာမရှိဘဲအားလုံးကိုတပြင်းညီသတ်မှတ်ထားတယ်လို့ဆိုပါတယ်။ထိုင်းအာဏာပိုင်တွေဟာဒုက္ခသည်တွေကိုတိုးတိုးသိသိနေပြည်တတိယနိုင်ငံတစ်ခုကိုတခါတရံမှာထွက်ခွာသွားခွင့်ပြုပေမဲ့ဝီဂါလူနည်းစု100လောက်ကို2015ခုနှစ်တုန်းကတရုတ်နိုင်ငံကိုအာရမပြန်ပို့ခဲ့ပြီးကမ္ဘောဒီးယားအစိုးရကအလို့ရှိနေတဲ့အတိုက်ခံနိုင်ငံရေးသမား၄ဦးကိုလည်းမနစ်နှစ်ကုန်ပိုင်းကပြန်ပို့လိုက်တဲ့အတွက်အဲ့ဒီလူ၄ဦးဟာချက်ချင်းဖမ်းဆီးထောင်ချခံခဲ့ရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာလက်ရှိရှိနေကြတဲ့ဒုက္ခသည်တွေဟာအချိန်မရွေးဖမ်းဆီးပြန်ပို့ခံရနိုင်တယ်လို့ထိုင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Asylum Access Thailand ရဲ့အမှုဆောင်ဒါရိုက်တာနယနာသနဝတ်သူကပြောပါတယ်ခင်ဗျာ
အမေရိကန်ရဲ့ဗန်ဒိုင်းနှစ်တစ်ထည့်အတွင်းမှာတရားမဝင်နယ်စပ်ဖျက်ချမှုအကြေအေးအတွက်ဟာအမြင့်ဆုံးအခြေအနေကိုရောက်ရှိသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်စက်တင်ဘာလ30မှာကုန်ဆုံးခဲ့တဲ့ဗန်ဒိုင်းတစ်နှစ်အတွင်းမှာနယ်စပ်ဖျက်ချမှုရောက်ဖို့ကြိုးစားတာကိုတားဆီးခဲ့တဲ့မက္ဆီကိုနယ်စပ်မှာအချိန်ပေါင်း 1.38 တန်ရှိခဲ့တယ်လို့တောက်ကြနေညပိုင်းကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာအာဏာပိုင်တွေကပြောထားပါတယ်မနေ့က 1.83 တန်းရှိခဲ့တာမို့ဒီနေ့38ရာခိုင်နှုန်းတက်လာခဲ့တာဖြစ်ပါတယ်ဒေါ်လာထရရဲ့တပ်ပရလက်ထက်အမြင့်ဆုံးဖြစ်တဲ့2019ခုနှစ်3လထက်ဆိုလို့ရှိရင်နှစ်ဆတက်တာလည်းဖြစ်ပါတယ်စက်တင်ဘာလတလထဲမှာပဲအချိန်ပေါင်း 32,000 ကျော်တားဆီးခဲ့ရတယ်လို့ထုတ်ပြန်ချက်စီးမှာပြောထားပါတယ်ခုလိုနေဆက်ကဝယ်ရောက်ဖို့ကြိုးစားကြသူတွေဟာစက်တင်ဘာလအတွင်းမှာဗင်နီဇွဲလာ၊ကျူဘားနဲ့နီကာရာဂါဒိုကလာကြတဲ့လူတွေအများစုဖြစ်ကြပြီးဗင်နီဇွဲလာကလာတဲ့သူ9,800 နီးနီးရှိပါတယ်မက္ကဆီကိုနိုင်ငံကဝင်ဖို့ကြိုးစားတဲ့သူကတော့9,800လောက်ရှိတယ်လို့အာဏာပိုင်တွေကဆိုပါတယ်ဒါပေမဲ့ရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးကိစ္စဟာအမေရိကန်နိုင်ငံရေးရဲ့ကိစ္စအရာတစ်ခုအနေနဲ့ပါဝင်နေပါတယ
်ပြင်းအားအဆင့်၄ရှိတဲ့ဟာရီကိန်းမွန်တိုင်းတစ်ခုမက္ကဆီကိုနိုင်ငံကိုကမ္ဘာလက်ခီးတဲ့အလားများတဲ့ပစိဖိတ်သမုဒ္ဒရာကမ်းရိုးတန်းတစ်လျှောက်ကိုဝင်ရောက်တိုက်ခတ်ဖို့ရှိတာကြောင့်အရေးပေါ်ကယ်ဆယ်ရေးဌာနကအရာရှိတွေဟာမနေ့စနေနေ့မှာကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်နေကြပါတယ်။ Hurricane Roslyn ဟာ Mexico နိုင်ငံကိုဒီကနေ့အောက်တိုဘာလ23ရက်နေ့မှာဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်အမျိုးသားမွန်တိုင်းဌာနကခန့်မှန်းထားပါတယ်။မွန်တိုင်းဟာဒီကနေ့မနေ့အစောပိုင်းမှာနာယာနစ်ပြည်နယ်ကမ်းရိုးတန်းတစ်လျှောက်ကိုအပြင်းနဲ့မုန်တိုင်းကြီးတစ်ခုအဖြစ်နဲ့ဝင်ရောက်တိုက်ခတ်ဖို့ရှိတာကြောင့်ကြီးမားတဲ့ပစ္စည်းဆုံးရှုံးမှုတွေရှိနိုင်ပြီးကမ်းရိုးတန်းတစ်လျှောက်တည်တာတဲ့ရေကြီးရေရှမ်းမှုတွေဖြစ်နိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။မုန်တိုင်းဟာနာယာနစ်ပြည်နယ်နဲ့ကရဲရှိတဲ့ဟာလစ်ကိုပြည်နယ်အတွင်းလေတိုက်နှုန်းတနာရီမိုင်130လောက်နဲ့ဝင်ရောက်တိုက်ခတ်ပြီးမိုးရေကြိမ်ဆက်လက်မှအထိလဲရွာသွန်းနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဥထမောင်တန်းနဲ့ကိုဇော်ဝင်းနိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ KNB နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ် KNB နယ်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်အောက်တိုဘာ23ရက်ဒီကနေ့မနက်စောကြီးမှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်။ကော့ဂရိတ်တိုက်ပွဲမှာဖြစ်ခင်ကတည်းကပိတ်ထားတဲ့မြဝတီကော့ဂရိတ်အာရှလမ်းကိုပြန်ဖွင့်ပေးလိုက်ပြီးဖြစ်တာကြောင့်ကုန်စည်သွားလာမှုတွေနဲ့ခီးတဲ့တွေပြန်လည်သွားလာနေကြပြီးမြဝတီမြို့မှာတော့နေကြောင်းဆောင်တပ်ကလုံခြုံရေးအပြည့်ယူထားပြီးတော့နေရာတိုင်းမှာစောင့်ကြည့်နေပါတယ်။လေကြောင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကော့ဂရိတ်မြို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ကရင်မြို့သားလွမြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကမြောက်ကြရင်ဘက်ကနေပြန်လည်ဆုတ်ခွာရင်တိုက်ပွဲတွေဖြစ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအောက်တိုဘာလ23ရက်နေ့အထိလေကြောင်းတိုက်ခိုက်မှုတွေရှိနေသေးတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။လေကြောင်းနဲ့ဒီဘက်စီးပြီးနေပြီးဒေါ်လာရှိချန်နောက်ချန်တွေကိုတိုက်ချန်ပြီးပြင်းနေတယ်။ဒီအချိန်လည်းအင်းထောက်တယ်ပြည်သူချင်းကမဆင်မတဲ့နေရာတွေလိုက်ပစ်တာပေါ့နော်။တော့ဒီကြိုကြကြိုကြလေးတွေပဲသူတို့အားနေတော့ဆက်ဆက်သူတို့ရှိတဲ့ဟိုမင်းနဲ့ကြီးကအမြောက်ပတ်နှန်းနေရနေလို့လှမ်းလှမ်းဖြစ်တာအဲ့လိုမျိုးရှိတယ်
။ကော့ဂရိတ်မြို့တိုက်ပွဲမဖြစ်ခင်အော်တိုဘားလ19ရက်နေ့ကတည်းကပိတ်ထားတဲ့မြဝရီကော့ဂရိတ်အာရှလမ်းကတော့မနေ့ကပြန်ဖွင့်ခဲ့ပြီးကုန်စည်စစ်ဆေးမှုတွေလုပ်နေပါတယ်။ဒါပေမဲ့လည်းနောက်ရက်ပိတ်မပိတ်ဆိုတာမသေးကြသေးဘူးလို့လည်းမြို့ကန်တွေကပြောပါတယ်။
ဆိုင်စင်းနေပြီမှာ3လဆင်းပြီတခါပိတ်တယ်လဲပြောတယ်မနေ့ကထိတော့ရတယ်စသားတွေအများကြီးပဲတနေ့တွေခံပြီး VDF တွေအာအဲ့ဒါလို့သွားတာတမျိုးလမ်းတွေယုံမှန်ကများယုံရှိတဲ့လမ်းတွေပိတ်လို့လူတွေကဟိုကိုယ်ကြည့်ပတ်နဲ့သွားနေကြ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ထပ် KNU နဲ့ပူးပေါင်းတပ်တွေဟာကော့ကရိတ်မြို့ကိုဝင်ရောက်စီးနှင်းတယ်လို့မျိုးဆက်မဖြစ်လာစေဖို့အတွက်ကော့ကရိတ်မြို့ကနေထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့အထိနယ်ခြားဆောင်တပ်တွေကလုံခြုံရေးအပြည့်နေရာယူထားတယ်လို့လည်းနယ်စပ်နေပြည်သူတို့ကပြောပြပါတယ
်ကော့ကရိတ်ဒီဘက်ကိုညံ900ရိုက်စားပြီးတော့အကုန်လုံးအဲ့ဘက်ဒီဘက်အပေါ်တောင်ပေါ်အထိအကောင်လုံး PDF တွေလုံးကြီးကြတာ။အဲ့ဒီမြဝတီမြို့ပေါ်အကောင်လုံးတရာအောက်တဲ့အမှတ်နဲ့အမှတ်တဲ့အကောင်လုံးတရာအောက်တဲ့မှာအကောင်လုံးကြီးအကောင်လုံးဒီမြဝတီကိုတိန်ဝင်တိန်မှာဆိုလို့သူအဓိကမြဝတီကိုအဓိကကောက်ခဲ့
။ဒီကရေရက်ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကကော့ကရိတ်မြို့နယ်တဲကိုလေကြောင်းကနေအချိန်ပေါင်းများစွာပစ်ခတ်မှုတွေရှိတာကြောင့်ငောညတကောင်ကျော်အချိန်ဒီကနေ့မနေ့ပိုင်းအထိလေကြောင်းတိုက်ခတ်မှုတွေရှိနေတဲ့အတွက်ဒေသခံပြည်သူတချို့ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်။
ကင်မီနယ်တွင်တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရ ेंजर ဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။တင်းချီတဲ့ရ ेंजर ဒုက္ခသည်တွေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားခရိုင်တဲကရ ेंजर ဒုက္ခသည်စခန်းတွေထဲလုံခြံသက်ဖြတ်ခံရမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတဲ့အတွက်ဒုက္ခသည်တွေရဲ့လုံခြုံရေးကမေးခွန်းထုတ်စရာအထူးစိုးရိမ်စရာဖြစ်လာနေပါတယ်။အထူးသဖြင့်ကမ်တာဝန်ခံတွေရင်းကြအရေးလှူရှားသူတွေနဲ့ဘာသာရေးကောင်းဆောင်တွေပုံမှာပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်တဲ့အခြေအနေဖြစ်လာနေတယ်လို့ရင်းကြဒုက္ခသည်တွေကပြောပါတယ်စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရခိုင်ဘက်မှာလည်းအေအေနဲ့စစ်တပ်ရဲ့တိုက်ပွဲတွေကြားရင်းကြတွေတည်ဆုံထိခိုက်မှုတွေဖြစ်နေရတဲ့အခြေအနေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာလည်းလုံခြုံမှုကင်းမဲ့နေတဲ့အနေအထားဖြစ်လာတဲ့အပေါ်မှာရင်းကြတို့စိုးရိမ်ချက်တွေကိုစူးစီးပြီးတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေလွန်ခဲ့တဲ့9နှစ်ကျော်လောက်ကတည်းကသိမ်းနဲ့ချီတဲ့ရိုဟင်ညာတွေထွက်ပြေးတိမ်းရှောင်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ထဲကရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာဒီလပိုင်းနေအတွင်းမှာရိုဟင်ညာဒုက္ခသည်တချို့ကိုလူအုပ်စုတွေနဲ့တနက်နဲ့ပြစ်ဓာတ်နဲ့ခုတ်တက်တဲ့ဖြစ်ရပ်တွေဖြစ်လာနေပါတယ်။လွန်ခဲ့တဲ့3လအတွင်းရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာအနည်းဆုံးရိုဟင်ညာ14ဦးအသက်ခံခဲ့ကြရပြီးတော့မနစ်ကနဲ့နှိုင်းရှင်လိုက်ရင်အသက်ခံရမှုကပိုများလာတယ်လို့ကော့စ်ဘဇားခရိုင်ရဲတပ်ဖွဲ့အကြီးအကဲမတ်ဖူဇိုအစလန်က AFP သတင်းဌာနကိုပြောခဲ့တာပါ။ရိုဟင်ညာစခန်းနေထဲမှာ ARS အစိုးရအဖွဲ့ကပြစ်မှတ်ထားပြီးတပ်ဖြတ်နေတယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။နောက်ပြီးတော့မြန်မာနိုင်ငံကပြည်တွင်းပဋိပက္ခတွေကရိုဟင်ညာစခန်းနေရဲ့လုံခြုံရေးအပေါ်မှာတက်ရောက်မှုရှိတယ်။ဒါ့အပြင်ရာဇဝတ်ခိုင်းသားတွေကြားမွေးစေဝါရောင်းလည်မှုတွေနဲ့ရန်လိုတိုက်ခိုက်မှုတွေရှိနေကြချိန်မှာစခန်းထဲမှာအခုလိုတပ်ဖြတ်မှုတွေဖြစ်ပွားလာတာလို့လည်းရဲတပ်ဖွဲ့အကြီးအကဲက AFP သတင်းဌာနကိုပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အောက်တိုဘာလ15ရက်နေ့ရိုဟင်ညာဒုက္ခသည်စခန်းအမှတ်73မှာရိုဟင်ညာစခန်းတာဝန်ခံရိုဟင်ညာခေါင်းဆောင်နှစ်ဦးကိုတရားစင်ကြောလောက်ရှိတဲ့လူအုပ်စုကဝိုင်းပြီးတော့တတ်ဖြတ်ခဲ့လို့တဦးကနေရာမှာတင်ပွဲချင်းပြီးအသက်ဆုံးခဲ့ရတယ်လို့ကြံတဦးကတော့ဆေးရုံမှာအသက်ဆုံးပါခဲ့ရပါတယ်။ဒီရိုဟင်ညာခေါင်းဆောင်နှစ်ဦးအသက်ခံရမှုဟာဒီလပိုင်းနေထဲမှာလုံခြံတတ်ဖြတ်ခံရမှုတွေကအဆိုးဝါးဆုံးလူသတ်မှုတစ်ခုဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ပြောခွင့်ရဖာရက်အမန်ကလည်း AFP သတင်းဌာနကိုပြောပါတယ်။ဒါအပြင်ဒီရက်ပိုင်းနေ့အတွင်းမှာပဲအောက်တိုဘာလ18ရက်နေ့ကစခန်းနံပါတ်19မှာရိုဟင်ညာဒုက္ခသည်တဦးဓာတ်နဲ့အသေးထိုးတက်ခံရပြီးအသက်ဆုံးခဲ့ရပါတယ်။ဒီလိုမျိုးရိုဟင်ညာတွေဒုက္ခသည်စခန်းနေထဲမှာအကြမ်းဖက်တပ်ဖြတ်ခံရမှုတွေခက်ဆိတ်ဆိတ်များလာနေတဲ့အခြေအနေပေါ်ရိုဟင်ညာဒုက္ခသည်တွေအကြားအသက်အန္တရာယ်စိုးရိမ်မှုတွေနဲ့စိုးရိမ်ပူပန်မှုတွေပိုပြီးတော့တိုးလာနေတယ်လို့အမည်မဖော်လိုတဲ့ရိုဟင်ညာဒုက္ခသည်တွေကလည်းပြောပါတယ်။ရိုဟင်ညာဒုက္ခသည်အီလီယက်စ်ခေါ်ဦးစောလွင်ကတော့လက်ရှိရိုဟင်ညာဒုက္ခသည်တွေကြားလုံခြံတပ်ဖြတ်ခံရတဲ့လုံခြုံရေးအခြေအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုအခုလိုပြောပြပါတယ်
။ဒီမှာတိုင်းမင်းချောက်ပြီးတော့ချီတော်ပြီးတော့ဒီမှာမနေဘူးပေါ့တော့မှာတွားနေရတယ်။မိမိတိုင်းဒီလိုနဲ့ကိုယ်အောင်မနေဘူး။မိမိရာဒီမှာဒီမှာနေရမေရောညာဒီမှာနေရတယ်ကိုယ်အောင်မနိုင်ဘူ
း။အခုလိုမျိုးဒီလုံခြံတပ်ဖြတ်တဲ့အမှုတွေဖြစ်နေတဲ့အချိန်မှာရောထပ်ပြီးတော့လုံခြုံရေးကိုတိုးထတိုးချထားတာမျိုးလို့အချင်းချင်းသတိပေးတာမျိုးပေါ့နော်အဲ့လိုမျိုးပြောနေတာမျိုးရောရှိလားရှင
်ကျသမားတကူကြည့်သွားတာနဲ့တို့ကသွားပြီးတော့ဟိုမှာတလားရင်းနနာကြာမှသူသွားပြီးတော့အရာတွေကိုကြည့်တယ်ကြည့်တယ်တို့ကသူကဆင်းရဲပူရတာပြီးကြည့်တယ်လုံခြုံရေးလားကျွန်တော်ကအရာမလို့မလို့ကြည့်နေကြတယ်သူကကျွန်တော်ကလည်းသိချင်လို့မရဘူးလို့ပုံစံရောက်တယ်ကျွန်တော်လူငောက်ကအရာလူငုံရေကိုသူကမပေးလိုက
်အခုလက်ရှိအနေထားကရောဒီလိုမျိုးဒီလုံခြံတပ်ဖြတ်မှုတွေဖြစ်နေတာကဘလို့လူတွေကိုဥတီချက်ထားပြီးလုပ်နေတယ်လို့ယူဆလို့ရလဲရှင်
အ အဲ့ဒါအရောဟိုမှာမာဇီတွေရှိတယ်ဟိုမှာနဲ့ဘင်္ဂလားဒေ့ရှ်ကနေပြီးတော့ခန္ဓာတဲ့မာဇီတွေရှိတယ်အဲ့မာဇီတွေတော့သူတို့တပ်ပြတာတွေရှိတယ်ဘာသာရေးကောင်းဆောင်တွေပညာတဲ့ဟိုစားကြောင်းစရာတွေဒီရတဲ့လူတွေပညာတဲ့တွေဟိုမှာပေါ်လို့ဒီလိုက်တဲ့လူတွေသူတို့ကတပ်ပြတာတွေအများကြီးရှိတယ
်ဟုတ်ကဲ့ရှင်အဲ့တော့အခုလိုအခြေအနေဖြစ်လာတော့ဦးစိုးလင်းတို့ရောဘယ်လိုမျိုးစိတ်ထဲမှာရှိသလဲနောက်ဘာတွေလုပ်ပေးဖို့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုပြောချင်တာရှိလဲရှင
်ကျွန်တော်တို့ကပြောချင်တာတော့ဟိုကနိုင်ငံတကာကိုလည်းပြောချင်ပါတယ်ဒါမှဟိုမှာ UN လည်းပြောချင်ပါတယ်ဘင်္ဂလားဒေ့ရှ်ကျွန်တော်တို့ပြောချင်ပါတယ်ဒါတွေကလူကြီးရောလူမလုံးလုံးအဲ့ဒါကျွန်တော်ကဒီမှာလူရှင်တဲ့ကျွန်တော်လူလည်းမရောလည်းမဟုတ်ဘူးကျွန်တော်လည်းလာပွားလို့မရဘူးဟိုမှာစိတ်ချလို့လည်းမရဘူးအဲ့လိုပုံစံရောက်နေကြပါလေကျွန်တော်ကသာကြောင့်မလို့ကျွန်တော်ကနေပြီးတော့အိတ်တဲ့ချိန်မှလည်းခေါင်းပေါင်းမမအိမ်လို့မရဘူးအဲ့တော့ပွားတဲ့ချိန်မှလည်းကျွန်တော်စိတ်ချလိုက်တော့လည်းမရဘူးအဲ့လိုကြည့်နေကြတာပါဟုတ
်ကဲ့နောက်တစ်ခုကအခုကပြန်ဖို့ဆိုပြီးတော့စီစဉ်ပေးမယ်ဆိုပြီးပြောတာရှိတယ်ဗောနော်ပြီးတော့ရိုဟင်ညာဒုက္ခသည်တွေကိုနိုင်ကလည်းအိမ်ပြန်ကြမယ်ဆိုပြီးတော့ဆန္ဒပြတောင်းဆိုတာတွေလည်းရှိတယ်ဒါပေမဲ့အခုလက်ရှိကရခိုင်မှာစစ်ဖြစ်နေတယ်နောက်စစ်ဖြစ်တဲ့နေရာတွေမှာလည်းရိုဟင်ညာဒုက္ခသည်တွေဗောနော်ဒီနယ်စပ်အထိပါလာပြီးလက်နက်ကြီးကြတာမျိုးတွေရှိတယ်နောက်ရခိုင်ပြည်နယ်တွေကရိုဟင်ညာစီရွာတွေမှာလည်းထိခိုက်ဒဏ်ရာရတာမျိုးတွေရှိတော့အိမ်ပြန်ဖို့အတွက်လည်းမတေချာဘူးဗောနော်အဲ့တော့အဲ့လိုအခြေအနေမျိုးမှာဒီရိုဟင်ညာဒုက္ခသည်တွေဘက်ကလက်တလောအခြေအနေပေါ်မှာဘယ်လိုများပေါ့နော်ဒီမြင်မိတာရှိလဲဘယ်လိုများပြောချင်တာရှိပါလိမ့်ရှင
်ကျွန်တော်ကပြောချင်တာတော့ကျွန်တော်လူဝလူဝကျွန်တော်တို့ဒီမှာမနေဘူးအင်းကိုကြံကြည်လာမယ့်အများကြီးကျွန်တော်ကသစ္စာသာတော့ကြံကြည်လာတော့ဒါမှမဟုတ်ကျွန်တော်တို့အမအခုဇမားပြောလို့ကျွန်တော်ကမကြံကြည်နေတဲ့သူကစစ်ကြည့်ရတဲ့ကျွန်တော်တို့ပြောလို့မရဘူးသူနေရမှာကောင်းလို့သူနေတာရောမတမစုံနေကြတယ်သူဒီမှာပြောလို့မရတော့ဘာမှပြောမလို့လူမျိုးပြောလို့ရတယ်လူမျိုးပြောလို့ရှိနေကြတယ်ဘာမှပြောမနေရလို့ဟိုကမနေတူအဲ့လိုပြနေကြတာပါဒါမှဒီမှာလူလုံးတို့လုံးလုံးဝမရှိဘူးဘာမှစိတ်ချလိုက်တယ်မနေရဘူးကျွန်တော်မှကျွန်တော်ကိုယ်အတိုင်းဒီကိုကျွန်တော်ဖူးနေကြတာပါအမြဲတမ်းအားတောင်း
ဒီရိုဟင်ညာဒုက္ခသည်တွေနေရပြန်ပို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာနိုင်ငံကြားအရင်တုန်းကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်အတိုင်းမြန်မာနိုင်ငံဘက်ကလိုက်နာမယ့်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာအဗ်ဒူလ်မိုမန်ကအောက်တိုဘာလ20ရက်နေ့ကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီပြောဆိုချက်ကမြန်မာနိုင်ငံဘက်ကတရားပြောဆိုတာမဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးနဲ့သူနဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာတရုတ်သံအမတ်ကြီးရဲ့တစ်စစ်ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကိုးကားပြီးတော့သတင်းတောက်တွေကိုပြန်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်မှာတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံအတိအမှတ်မပြုထားပါဘူး။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားတဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမယ်ဆိုပြီး2018ခုနှစ်နိုဝင်ဘာလ13ရက်နေ့မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားလက်မှတ်ရေးထိုးသဘောတူခဲ့တာပါ။လက်မှတ်ရေးထိုးပြီးခရဲကသူတို့ရောက်နေတဲ့9နှစ်အတွင်းနေရပြန်ပို့ခံရတဲ့ရိုဟင်ဂျာတဦးတယောက်မှမရှိသေးတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြပါတယ်။အခုလိုမျိုးစီစစ်လက်ခံမယ်ဆိုပြီးမြန်မာနိုင်ငံဘက်ကတရုတ်သံမတ်ကြီးကိုပြောတာကိုသတင်းကောင်းတစ်ခုဖြစ်နေတတ်မှတ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာအဗ်ဒူမိုမန်ကပြောပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဟာကြားဝင်စစ်ဆက်သူတာဖြစ်ပြီးတော့တကယ်ဆုံးဖြတ်ချက်ချမဲ့သူကမြန်မာနိုင်ငံဖြစ်တယ်ဆိုတာကိုလည်းသူကဝန်ခံပြောဆိုပါတယ်။ဒုက္ခသည်ပြည်သူနာဖြစ်ရှင်းနိုင်ရင်တရုတ်နိုင်ငံဘက်ကကူညီအောင်ဖိအားဆက်ပေးသွားမယ်အကြောင်းကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအောက်တိုဘာလ20ရက်နေ့ကပြောဆိုခဲ့ပါတယ်။တကယ်တော့လွန်ခဲ့တဲ့9နှစ်2018ခုနှစ်ဩဂုတ်လကုန်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းရခိုင်မှာဖြစ်ခဲ့တဲ့ ARSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခတွေရဲ့နောက်မှာစစ်တပ်နဲ့နေကြားဆောင်တပ်တွေဘက်ကနေမြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရိမ်ရလို့ရိုဟင်ညာမွတ်စလင်8သိန်းကျော်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ထွက်ပြေးသွားကြတာပါ။ရိုဟင်ညာတွေဘင်္ဂလားဘက်ကိုရောက်ခါစားတော့ကတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒေသခံလူမှုအတိုင်းဝိုင်းကစီးကြိုခဲ့ကြပေမဲ့ဒီလိုမျိုးရိုဟင်ညာတွေနေရပြန်နိုင်ရင်ညှိနှိုင်းဆောင်ရွက်နေတဲ့9နှစ်တာကာလအတွင်းမှာတော့အခြေအနေတွေပြောင်းလဲလာပါတယ်။ဒေသခံသတင်းမီဒီယာတွေနဲ့နိုင်ငံရေးသမားတွေကရိုဟင်ညာတွေဟာမွေးစေဝါရောင်းသူတွေအကြမ်းဖက်သူတွေအဖြစ်ပုံမှန်ဆိုသလိုပုံဖော်ပြောဆိုလာကြပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကိုရိုင်းကလည်းဒီရိုဟင်ညာဒုက္ခသည်တွေဟာ
ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဝင်းဒိုးဝင်ပိုးဖြစ်လာနေတယ်ဆိုပြီးတော့ဝေဖန်ပြောဆိုခဲ့ပါတယ်။အခုလက်ရှိအချိန်မှာလည်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်အနီးမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်နေတာကြောင့်ရိုဟင်ဂျာတို့နေရပြန်ရေးအစီအစဉ်ကတော့အဆင်ပြေအောင်မြင်နိုင်ပွဲမရှိပါဘူး။ဒါအပြင်ရိုဟင်ညာဒုက္ခသည်စခန်းနေထဲမှာကိုရိုဟင်ညာတွေပေါ်လုံးကြံတက်ဖြတ်မှုတွေကတစထက်တစပိုတိုးလာနေတဲ့အခြေအနေအရသူတို့ရဲ့လုံခြုံရေးကအလွန်ဆိုးရိမ်စရာကောင်းနေပြီးတော့ဒီလိုရိုဟင်ညာတွေရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောမြန်မာနိုင်ငံမှာပါရေရှည်ရက်တည်နေထိုင်နိုင်ရေးနဲ့သူတို့ရဲ့ဘဝအနာဂတ်မျှော်လင့်ချက်မရေမရာဖြစ်လာနေတဲ့အပေါ်ကုလသမဂ္ဂနိုင်ငံတကာအတိုင်းအဝိုင်းပါဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာတာဝန်ရှိတဲ့သူတွေကြားအလေးထားပြီးတော့ဆောင်ရွက်ပေးဖို့ရိုဟင်ညာဒုက္ခသည်တွေဘက်ကတောင်းဆိုနေကြကြောင်းပါရှင်
မဆူမွန်ပြောပြခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အမေရိကန်နိုင်ငံဘက်ကစိုက်ပျိုးရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ရုရှားရဲ့ယူကရိန်းစစ်ပွဲကြောင့်ဖြစ်ရတဲ့စီးပွားရေးမြေမြာကာလအတွင်းမှာအမေရိကန်ကလက်သမားတွေနဲ့တီးနှံစိုက်ပျိုးထုတ်လုပ်နေကြပါတယ်စိုက်ပျိုးထုတ်လုပ်မှုလုပ်ငန်းတွေမှာပြင်ပအကြောင်းအရာတွေနဲ့ရိုက်ခတ်တက်ရောက်မှုကိုစီမံကိန်းတွယ်နေရတဲ့အချိန်ထဲမှာပဲတီးနှံတွေပို့ပြီးဈေးကောင်းရဖို့လဲလက်သမားတွေစူးစမ်းနေကြတဲ့အကြောင်းဖီဝေသတင်းတော့ကိန်းဖာရာဘိုးရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အီလီနိုယ်စ်ပြည်နယ်ဖီလိုကစိုက်ကွင်းတွေမှာစိုက်ပျိုးထုတ်လုပ်တဲ့ပြောင်းနယ်ပဲပစက်တွေဒီနှစ်မှာဈေးတက်လာတာကဘင်ဂျမင်ရိုက်စ်အတွက်သတင်းကောင်းဖြစ်ပါတယ
် compared to 2 years ago
နှစ်နှစ်ရှင်ကြည့်ရင်50ရာခိုင်နှုန်းဈေးတက်လာပါတယ
်အချိန်မီရောင်းနိုင်မယ်ဆိုရင်တော့ဈေးကောင်းနှီးမှာပ
ါပြောင်းစံမှာ10ဆင့်ကနေ15ဆင့်လောက်ထိနောက်ပဲတွေမှာဆိုရင်ဆင့်30ကနေ80လောက်ထိနေ့စဉ်ဈေးနှုန်းကအတက်အကျမြန်တာကိုတွေ့ရပါတယ်။ဒါကြောင့်မနှက်ပြန်ပေါက်ဈေးထက်ဆင့်80လောက်ပိုရတဲ့နေ့မှာရောင်းနိုင်ဖို့လိုပါတယ်။ဈေးအတက်အကျကွာဟတ်ချက်ကကြီးပါတယ်။ဒါကြောင့်လည်းအရောင်းဝယ်မှာပိုပြီးခက်ခဲပါတယ
်။ဈေးနှုန်းအတက်အကျကိုလက်သမားတွေမကင်တွန်းနိုင်သလိုပဲရာသီဥတုနဲ့ဆက်ဆက်မိုးကောင်ရေရှားအခြေအနေတွေကိုလည်းလက်သမားတွေမထိန်ချုပ်နိုင်ပါဘူး။မစ္စဆစ်ပီမြေအောက်ပိုင်းမှာမြေရေတုရောချတာကြောင့်နိုင်ငံတကာကိုသင်းပေါ်တင်ပို့မဲ့စိတ်ကမ်းကြီးတွေထံကောက်ပဲတီးနှံတွေရေချောင်းကနေအလွဲတကူသဲယူနိုင်ရေးမှာအခက်အခဲဖြစ်စေပါတယ်။တီးနှံတွေဈေးတက်တာကပုံမှန်အဖြစ်လယ်သမားတွေအတွက်သတင်းကောင်းဖြစ်ပေမဲ့ဒီနှစ်မှာတော့သတင်းဆိုးလဲတွဲပါလာပါတယ်။လုပ်ငန်းကုန်ကျစရိတ်ကလည်းတိုးလာတာကြောင့်ပါ။စိုက်ပျိုးရေးလုပ်ငန်းသုံးဆက်ကရီယာတွေမောင်းနှင်ရေးသုံးရတဲ့ဒီဇယ်ဈေးနှုန်းကအမြင့်ဆုံးနှီးပါးကိုရောက်လာပါတယ်။ဒါကြောင့်ဆိုက်ခင်းနေမှာထည့်ရတဲ့နိုက်ထရိုဂျင်ဓာတ်မြေဩဇာဈေးနှုန်းလည်းမြင့်သွားစေပါတယ်
။ It's 40% above the cost last year. ဒီနှစ်ကတည်းကနိုက်ထရိုဂျင်ဓာတ်မြေဩဇာက40ရာခိုင်နှုန်းပိုပြီးကုန်ကျပါတယ်
။လွန်ခဲ့တဲ့နှစ်နှစ်နဲ့ရှင်ရင်ကုန်ကျဈေးက100ရာခိုင်နှုန်းကျော်ရှိပါတယ်
။ယူကရိန်းစစ်ပွဲနောက်စစ်ပွဲကြောင့်ဖြစ်ရတဲ့သဘာဝဓာတ်ငွေနဲ့တခြားသောကုန်စည်လက်ပတ်စီးဆင်းမှုမှာအဟန့်အတားဖြစ်မှုတွေကစစ်မြေပြင်နဲ့မနီးတဲ့အမေရိကန်အနောက်အလယ်ပိုင်းမှာရှိတဲ့Rice ရဲ့စိုက်ပျိုးရေးလုပ်ငန်းပေါ်မှာလည်းရိုက်ခတ်တက်ရောက်ပါတယ
် And as soon as that started
ဒီကိစ္စတွေစဖြစ်လာခဲ့ပြီးနောက်လေယာသွင်းအားစုကုန်ကျစရိတ်တွေတက်လာပါတယ
်ဈေးကလည်းပြန်မကျသေးပါဘူး Illinois စိုက်ပျိုးရေးဘူရိုက DM Bloomberg ကအခုလို့ပြောပါတယ်
They're already taken a look
နောက်နှစ်အတွက်ဈေးနှုန်းတွေကိုသူတို့ကကြိုးပြီးတက်ထားပြီးပါပြီ3ဆလောက်တော့တက်မယ်လို့မှန်းထားကြပါတယ်
ဓာတ်မြေဩဇာဈေးနှုန်းကိုရှော့ချနိုင်မဲ့ရေရိုဖြည့်ရှင်းချက်မရှိဘူးလို့လဲ DM Bloomberg ကပြောပါတယ
် You can't just ratchet up
ဓာတ်မြေဩဇာတိုးပြီးထုတ်လုပ်ဖို့ကမဖြစ်နိုင်ပါဘူးဒီလိုလုပ်ဖို့အတွက်နှစ်နဲ့ချီးပြီးအချိန်ယူရပါမယ
်လေယာဉ်လုပ်ငန်းမှာတုံးရတဲ့ပစ္စည်းတွေပို့ပြီးဈေးကြီးလာနိုင်တာကြောင့်အစွမ်းကုန်အရေးယူဆောင်ရွက်ကြဖို့လွှတ်တော်အမတ်တွေကို IFB ကတိုက်တွန်းနေပါတယ် DM Bloomberg ကအခုလိုဆက်ပြီးပြောပါတယ်
gasoline prices and being able to
အကြီးအကျယ်ထိန်းချုပ်ထားတဲ့ဓာတ်ဆီဈေးနှုန်းနောက်ကုန်စည်သယ်ယူပို့ဆောင်မှုခွင့်ဆက်တွေကိုအလွယ်တကူဖြစ်အောင်ဖွင့်လှစ်ရေးဟာအရေးယူဆောင်ရွက်နိုင်တဲ့ကိစ္စတစ်ခုဖြစ်ပါတယ်ဒီထိန်းချုပ်ထားတဲ့ကိစ္စတွေတွင်းအားစုတွေဟာအစိုးရဘက်ကနေဖြေလျှော့ပြီးဆောင်ရွက်ပေးနိုင်တဲ့ကိစ္စလည်းဖြစ်ပါတယ
်ကုန်ကျစရိတ်တိုးလာတာကိုအစိုးရဘက်ကခုနှိမ်ပေးရေးပြန်လုပ်ပေးဖို့လယ်သမားတွေကမတောင်းဆိုချသေးဘူးလို့လည်း Bloomberg ကပြောပါတ
ယ်
ဈေးကွက်အလိုတိုင်းဖြစ်စေပြီးတော့လွတ်လပ်တဲ့ဈေးကွက်တွေဖြစ်စေရေးကိုသူတို့ကလိုလားကြပါတယ
်ဆက်ဖြစ်နေတဲ့ Ukraine စစ်ပွဲကြောင့်ရိခာဈေးနှုန်းတွေဆက်တက်နေပြီးငွေကြေးဖောင်းပွာမှုကြောင့်ကမ္ဘာစီးပွားရေးအပေါ်မှာရိုက်ခတ်တက်ရောက်ရှိပါတယ်ဒီလိုကာလမျိုးမှာလယ်သမား Benjamin Rice အနေနဲ့အခုစောင်းရာသီမှာဓာတ်မြေဩဇာအသုံးပြုရေးအတွက်ခက်ခက်ခဲခဲဆုံးဖြတ်ရပါတယ
် I want to cut back a responsible
အသင့်အတင်းတော့ရှော့ကျင်ပါတယ်ဒါပေမဲ့နောက်ရာသီတီးနှံအထွက်ရောသွားစီလောက်တဲ့အထိအလွန်အမင်းမလျှော့ကျင်ပါဘူး
ပါပါနန်းနဲ့ညှိနှိုင်းလောက်ကန်ရမှုတွေဟာဆိုရင်လက်ရှိစိုက်ပျိုးရာသည့်အလွန်ထိလောက်ရလိမ့်မယ်လို့လဲ Rice ကခန့်မှန်းထားပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်။မကြခင်မှာတော့အစည်းအဝေးဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးတော့မှာဖြစ်ပြီးတော့အဲ့မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမာယီမပေးစာကဏ္ဍသတင်းတွေကသုတနဲ့ထူးခြားစံပြသတင်းများအစည်းအဝေးကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်အမေရိကန်တန်ကနေအောက်တိုဘာ23ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ3251နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့မြန်မာကမ္ဘာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာကဏ္ဍသတင်းတွေကလည်းကသုတအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်အင်တာနက်လွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေဇက်တိုက်ကျဆင်းလာနေတဲ့စစ်ကောင်စီလက်အောက်ကမြန်မာနိုင်ငံဆိုပြီးတော့ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မိုင်းရင်ကျင်းနိုင်ငံကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေအင်တာနက်လွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေဇက်တိုက်ကျဆင်းလာနေတဲ့စစ်ကောင်စီလက်အောက်ကမြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတူရကီလွတ်တော်အမတ်တဦးဟာသူ့ရဲ့လက်ကင်ဖုံးကိုလွတ်တော်အစည်းအဝေးခန်းမထဲမှာတူနဲ့ထုခွဲပြနေတဲ့သတင်းတပုတ်ကိုအော်တိုဘာလ16ရက်နေ့ BBC သတင်းတပုတ်မှာကြည့်လိုက်ရပါတယ်online မှာသတင်းမားတွေဖြန့်ဝေတယ်ဆိုပြီးထောင်ချနိုင်တဲ့ဥပဒေတရတူရကီအစိုးရကပြဋ္ဌာန်းမှာကိုကန့်ကွက်တဲ့အနေနဲ့ဖုံးကိုတူနဲ့ရိုက်ခွဲပြနေသူကတော့တူရကီတိုက်ခံပါတီ Republican People's Party ကအမတ်တဦးဖြစ်တဲ့ Barat Abe ပဲဖြစ်ပါတယ်ဒီဥပဒေကိုသာပြဋ္ဌာန်းဖြစ်သွားရင်ခင်ဗျားတို့ဖုံးတွေကိုဒီလိုသာရိုက်ခွဲလိုက်ပါတော့လို့လဲလွတ်တော်အမတ်တွေကိုသူကပြောဆိုခဲ့ပါတယ်ဒီဥပဒေဟာသတင်းလွတ်လပ်ခွင့်ကိုထိပါပြီးစင်စာဖြတ်တောက်မှုတွေလုပ်လိမ့်မယ်လို့လည်းသူကဆိုပါတယ်။တူရကီအစိုးရကအင်တာနက်လွတ်လပ်ခွင့်အပါအဝင်ဆိုရှယ်မီဒီယာကိုထိန်းချုပ်ဖို့ကြိုးစားတဲ့လုပ်ရက်တစ်ခုဖြစ်ပါတယ်
။မြန်မာနိုင်ငံဟာလည်းအင်တာနက်လွတ်လပ်ခွင့်ထပ်မံကျဆင်းသွားတယ်လို့ Freedom House အစီရင်ခံစာမှာဖော်ပြထားတာကိုကိုကပြီး VOA သတင်းဌာနကထုတ်လွှင့်ခဲ့ပါတယ်။အော်တိုဘာလ18ရက်နေ့ကထုတ်ပြန်ခဲ့တဲ့ American Chase Site Freedom House အဖွဲ့ကြီးရဲ့ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံကိုအင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာတစ်လွှားအင်တာနက်လွတ်လပ်မှု12နှစ်ဇက်တိုက်ကျဆင်းလာနေပြီးဒီနှစ်အတွင်းအဆိုးရွားဆုံးကျဆင်းတဲ့နိုင်ငံ၄ခုထဲမှာ Russia, Sudan, Libya နဲ့အတူမြန်မာနိုင်ငံကိုထည့်သွင်းထားတာဖြစ်ပါတယ်။ Freedom House အဖွဲ့ကြီးဟာနိုင်ငံပေါင်း80ရဲ့အင်တာနက်လွတ်လပ်မှုတွေကိုလေ့လာသုံးသပ်ခဲ့တာဖြစ်ပြီးဒီထဲကနိုင်ငံ21နိုင်ငံကိုအင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခဲ့တာပါအင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံတွေထဲမှာမြန်မာကဒုတိယအဆိုးဆုံးဖြစ်ပြီးမြန်မာနောက်မှာတော့တရုတ်တနိုင်ငံသာရှိပါတော့တယ် Freedom House အဖွဲ့ကြီးရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိုးကျသွားပြီး2နှစ်တာအတွင်း19မှတ်ကျဆင်းသွားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website ပေါင်း1,200ကျော်ပိတ်ပင်ခဲ့သလိုလူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလုံဆောင်ခဲ့တဲ့အကြောင်းအဲ့ဒီအစိုးရခန်းစာမှာဖော်ပြထားပါတယ
်အခုလိုအင်တာနက်လွတ်လပ်ခွင့်ကျဆင်းလာရတာဟာအင်တာနက် online ပေါ်ကနေစစ်ကောင်စီကိုတော်လှန်သူတွေနဲ့ digital တက်ကြွလှုပ်ရှားမှုတွေကိုစစ်တပ်ကပုံမပြင်းထန်စွာဖိနှိပ်လာမှုတွေကြောင့်ဖြစ်တယ်လို့လွတ်လပ်တော်ထောက်ဖို့ပြောဆိုခြင်းမြန်မာFEM စင်ခန်စာကဆိုပါတယ်အင်တာနက်ကိုအသုံးပြုပြီး NUG, CRPH, PDF တို့အပြင်သူတို့နဲ့ဆက်နွယ်နေသူတို့ရဲ့ online post တွေကိုမှတ်ချက်ပြုမျှဝေတာကအစနှိရှိထောင်တန်းချမှတ်နိုင်တဲ့ရာစတကြီးဥပဒေပုံမှန်တွေနဲ့အရေးယူမယ်လို့အာဏာသိမ်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက စက်တင်ဘာ20ရက်နေ့ကပြောခဲ့ပါတယ်စစ်ကောင်စီဟာအင်တာနက်သုံးစွဲခွင့်ကိုထိန်းချုပ်ကန့်သတ်ပိတ်ပင်အရေးယူတာတွေလုပ်နေတယ်လို့အခြားတစ်ဖက်မှာလည်းသတင်းတောက်တွေမီဒီယာသမားတွေကလည်းဖမ်းဆီးထောင်ချတာတွေဇက်တိုက်လုပ်နေတာတွေကြောင့်မြန်မာဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တိတိတတကြဆင်းလာနေတဲ့နိုင်ငံတွေထဲမှာပါဝင်တယ်လို့ဗြိတိန်အခြေစိုက်လူခွင့်ရေးအဖွဲ့ Article 19အဖွဲ့ကပြီးခဲ့တဲ့ဇူလိုင်လတည်းကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားတာတွေ့ရပါတယ်။ဒါကြောင့်လဲမြန်မာသတင်းမီဒီယာများနဲ့သတင်းသမားအများစုဟာရှောင်တိန်ပုံအောင်ပြီးနေဇတ်ဒေသများနဲ့အိမ်နီးချင်းနိုင်ငံများကနေသတင်းအလုပ်တွေလုပ်နေကြရပါတယ်။မြန်မာပြည်တွင်းမှာရပ်တည်ဖို့ခက်ခဲပြီးသတင်းသမားတွေရင်ဆိုင်နေရတဲ့အန္တရာယ်တွေအကြောင်းကို Delta News Agency တီထောင်သူဆရာစိုးရကအခုလိုပြောပါတယ်
။ဒီလက်ရှိချိန်ဒီမှာသတင်းတောက်တွေဒီဓာတ်ပုံသတင်းတောက်တွေပေါ်ရတာအစတဲ့သူတွေကဒီအချိန်မှာသတင်းလုံးနဲ့သတင်းနဲ့သက်ဆိုင်တဲ့အလုပ်တွေကိုလုံးမနေဘူးဆိုရင်တော့မှပဲအရင်တုန်းကလုတ်ခဲ့ဘူးတာတခုတည်းနဲ့မြန်မာနိုင်ငံအတွင်းမှာသူတို့နေထိုင်ရတာအနေအရမ်းများတဲ့အခြေအနေကိုရင်ဆိုင်နေကြရတယ်။အရင်လိုပဲဒီကျောင်းပေါ်ကြီးကျောပေါ်ကြီးထဲမှာဒီကွန်ပျူတာတွေထည့်ကွန်ပျူတာထည့်ပြီးတော့ဒီကင်မရာလွှဲပြီးတော့ပေါ်ပေါ်ထင်းထင်းသတင်းလိုက်လို့ရတဲ့သတင်းယူလို့ရတဲ့အခြေအနေကဘယ်လိုမှမဖြစ်နိုင်တော့ပေါ့နော်ဒီသတင်းပညာနဲ့ပတ်သက်တဲ့အဲဒီအသက်မွေးကြောင်းအလုပ်ကိုလုပ်မယ်ဆိုရင်အခုချိန်မှာအသက်တွေဘဝတွေကိုပြီးပြီးမှဆက်လုပ်လို့ရတဲ့အခြေအနေဖြစ်နေပြီပေါ့ဒီစစ်တပ်လော်ဘီသတင်းဌာနတွေစစ်တပ်နဲ့မကင်းရမကင်းကြောင်သတင်းဌာနတွေကလွှဲပြီးတော့ဒီလွတ်လပ်တဲ့သတင်းဌာနတွေကနိုင်ငံတွင်းမှာဆက်လက်ရည်တည်နိုင်ဖို့ဘယ်လိုမှမဖြစ်နိုင်တော့ဘူးဒီပိတ်သိမ်းလိုက်ရင်ပိတ်သိမ်းတာမှမဟုတ်အဲဒီလွတ်မြောက်နေပြည်တွေမှာဆက်ပြီးတော့ရည်တည်နေကြတဲ့အနေအထားပေါ့နော်အဲနောက်အဲ့ဒါကပဲဒီအာဏာသိမ်းစစ်တပ်ကဒီသတင်းမီဒီယာတွေပေါ်မှာဘလောက်ဥတီချက်ထားပြီးအညှို့တချီဖန်ဆီးထောင်ချနေတယ်တပ်ဖြတ်နေတယ်လွတ်လပ်တဲ့သတင်းသမားတွေအနေနဲ့နိုင်ငံတွင်းမှာဘလောက်ထိအန္တရာယ်ရှိနေပြီဆိုတာကိုမြင်သာတဲ့အချက်ဖြစ်ပါတယ်ခင်ဗျာ
ဆရာဆိုးရပြောတယ်လို့ပါပဲအခုချိန်မှာသတင်းမီဒီယာအလုပ်မလုပ်တော့ရင်တောင်မှအရင်ကလုပ်ခဲ့ဘူးတာနဲ့ကိုဖမ်းဆီးထောင်ချခံရနိုင်လေဆိုတာသခိုင်းမျိုးရွှေမင်းဝင်ရက်မှာနေထိုင်တဲ့သတင်းတော့ကိုရဲနိုင်ဆွေဖမ်းဆီးခံရခြင်းကထင်ရှားတဲ့တာတကားတစ်ခုပါအသက်42နှစ်အရွယ်ကိုရဲနိုင်ဆွေဟာစစ်တပ်ကအာဏာမသိမ်းခင်ကတည်းကသတင်းတော့အလုပ်ကိုမလုပ်တော့ပါဘူးကြောက်ပတိလုပ်ငန်းကိုလုတ်ကင်နေခဲ့သူပါဒါပေမဲ့ကိုရဲနိုင်ဆွေကိုစစ်တပ်က2022ဇွန်လ17ရက်နေ့မှာဖမ်းဆီးခဲ့ပြီးကိုရဲနိုင်ဆွေလိုပဲစကိုင်းမှာနေထိုင်တဲ့အသက်80အရွယ်သတင်းတောက်ဟောင်းဦးကြည်ဟာလည်း2022ဇွန်လဇန်ပိုင်းကဖမ်းဆီးခြင်းခံခဲ့ရတယ်လို့မြန်မာနောင်သတင်းဌာနက2022ဇွန်လ16ရက်နေ့မှာဖော်ပြခဲ့ပါတယ
်မြန်မာနိုင်ငံဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာအင်တာနက်လွတ်လပ်ခွင့်အဆိုးအဝါဆုံးကျဆင်းလာတဲ့နိုင်ငံတကာနိုင်ငံဖြစ်တယ်လို့သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာလေနိုင်ငံ180လေးလာချက်မှာအဆင့်186မှာရောက်နေပါတယ်။သတင်းလွတ်လပ်ခွင့်မရှိလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လည်းမရှိအင်တာနက်လွတ်လပ်စွာသုံးစွဲခွင့်လည်းမရှိတဲ့အခြေအနေတွေဟာဒီမိုကရေစီစိတ်သုံးနေတဲ့ပြယုတ်တွေဖြစ်ပါတယ်။ဒီမိုကရေစီအခွင့်အရေးတွေမရှိရင်မြန်မာနိုင်ငံတွင်းကပဋိပက္ခတွေကိုဘယ်လိုမှဖြေရှင်းနိုင်မှာမဟုတ်ပါဘူး။ပဋိပက္ခတွေကိုမဖြေရှင်းနိုင်ရင်ငြိမ်းချမ်းရေးဆိုတာလည်းရနိုင်မှာမဟုတ်ပါဘူး။ငြိမ်းချမ်းတည်ငြိမ်မှုမရှိရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေလည်းမဖြစ်ပေါ်နိုင်ပါဘူး။ဒီလိုအခြေအနေမှာစစ်ကောင်စီရဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာသကလုံးတက်တက်မျှတာဖြစ်เสียရှိကြောင်းပါခင်ဗျာ
။ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုတခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှာပေးစာကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မဟိတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ မင်္ဂလာပါ VOE ခင်ဗျာလို့နှုတ်ခွန်းဆက်လာတဲ့တော်ရရှင်ကတော့နိုင်လေးဆိုတဲ့တော်ရရှင်ပါသူက VOE အဖွဲ့သားတွေအားလုံးကျန်းမာလို့ရှင်လန်းပါစေတဲ့မြန်မာပြည်ကြီးလည်းအမြဲဆုံးငြိမ်းချမ်းပါစေဗျာလို့ဆုတောင်းပေးလာပါတယ်မင်္ဂလာရှိတဲ့ဆုတောင်းလေးမလို့အစီအစဉ်ပထမအဦးဆုံးဖော်ပြတဲ့စာမှာသူ့ရဲ့စာကိုထည့်ပေးလိုက်ပါရနော်တင်မောင်ဆူဆူဆိုတဲ့တော်ရရှင်ကတော့ VOE အစီအစဉ်တွေကိုနေ့စဉ်မပြတ်နားဆင်သူပါတဲ့
VOE ဝိုင်းတော်သားအားလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ကျွန်တော်ကတော့ထိုင်းမှာအလုပ်လုပ်ပါတယ်အမှန်တိုင်းပြောရရင်မနေ့မိုးလင်တာနဲ့ VOE ကိုကြားကျင်တာပါပဲတစ်ခါတစ်ခါမှအဲ့ရထာနောက်ကျလို့ live မကြည့်လိုက်ရရင်မိမနဲ့စကားများတော့တာပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုမနှိုးလို့ပါသတင်းအမှန်တွေတင်ဆက်ပေးတဲ့အတွက်အရန်ကိုကျေးဇူးတင်ပါတယ်အစင်ထာဝရအားပေးလက်ပါနော် VOE
မိမနဲ့တောင်ရန်ဖြစ်ပြီးအောင်ကို VOE ကိုအားပေးတဲ့တော်ရရှင်ပါရှင်ကြီးစုနားဆင်အားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်မိမနဲ့ခဏခဏရံမဖြစ်နဲ့လို့တော့မှားချင်ပါလေအားလုံးဘေးကင်းအဆင်ပြေပါစေရှင်တော်ရရှင်တယောက်မျက်ရည်နာဆိုတဲ့တော်ရရှင်မဒီတော်ရရှင်ကတော့မင်္ဂလာညချမ်းလေးပါ VOE ရေတဲ့မြမပြည်ကြီးအမြန်ဆုံးငြိမ်းချမ်းခြင်းလာပါပြီပြည်သူလူထုကိုတနာလာပါတယ် VOE အဖွဲ့သားတွေလည်းကျန်းမာပါစေအစီအစဉ်တွေကိုလည်းနေ့စဉ်နားထောင်လျက်ပါမြမပြည်အမြန်ဆုံးအောင်မြင်ပါစေလို့နေ့စဉ်ဆုတောင်းပေးနေပါတယ်ရဲ့ရဲ့နာဆိုတဲ့တော်ရရှင်ဖြစ်ပါလေအကောင့်မဖော်ပြပါနဲ့လို့ဆိုလာတဲ့တော်ရရှင်ကတော့
မင်္ဂလာပါလို့နှုတ်ဆက်တော်ဘူးဗျာမင်္ဂလာမှမရှိတာကိုမင်္ဂလာရှိတဲ့ဒီနေ့ကြမှာတဝါကြီးနှုတ်ဆက်ကြတာပေါ့ဗျာတကယ်ဆိုကျွန်တော်ကမင်္ဂလာပါလို့နှုတ်ဆက်ရတာအရန်ကြိုက်သူပါအခုတော့ VOA ကတင်ဆက်သူတချို့ရဲ့ဆူတောင်းစကားလေးတွေပြင်ပေးပါလားဗျာရင်ထဲကမပါသလိုပဲအခြေအနေနဲ့ကိုက်ညီမှုမရှိတဲ့ဆူတောင်းနေမှုပါ
မင်္ဂလာမရှိလို့မင်္ဂလာပါလို့တော့မပြောချင်ပါဘူးဆိုပြီးတော့ဒီတော်ရရှင်ရေးလာတာပါတတဆန်ဆန်ပဲဒီကျမ Facebook ပေါ်ကကျမတို့အစီအစဉ်တွေအောက်မှာလာရေးလာတဲ့မှတ်ချက်တွေဖတ်ကြည့်တော့တော်ရရှင်တယောက်ကျော်စိုးဆိုတဲ့တော်ရရှင်မသူကတော့ဘေးအနေကင်းဝေးတဲ့နာနေခင်ဖြစ်ကြပါသေးလို့ VOE ဖွဲ့သားတွေနှုတ်ဆက်တာမြမပြည်ကအပြည်သူတွေကိုလှောင်နေတယ်လို့ခံစားရပါတယ်ရင်ထဲကစကားပါတဲ့သူခံစားမိတာကိုပုံဝင်လင်းလင်းရေးလာတာပါဟုတ်ကဲ့ပါကိုကျော်စိုးရေအဲ့လိုထင်လို့အထူးစိတ်မကောင်းဖြစ်ရပါရဲ့နော်လှောင်နေတာတော့မဟုတ်ပါဘူးသိကြပါရဲ့ခုနလေးပဲပြောသွားတယ်တော်ရရှင်မျက်ရည်နာဆူတောင်းတယ်လို့ပဲကျမတို့လည်းတကယ်ပဲဘေးအနေကင်းပါစေအေးချမ်းကြပါစေလို့ဆန္ဒပြုနေမိတာအမှန်ပါလူတိုင်းလည်းဒီလိုဘေးအနေကင်းရှင်အေးချမ်းတဲ့နေရက်တွေကိုတော့ဖြတ်ချင်မယ်ဆိုတာသိကြပါရဲ့နော်နောက်ထပ်ရေးလာတဲ့တော်ရရှင်ကလည်းလေးလေးဆိုတဲ့တော်ရရှင်မှာနှစ်တည်းအကြာကြီး VOE ကိုနားဆင်ခဲ့သူဖြစ်ပါတယ်
မင်္ဂလာပါ VOE ကျွန်တော်စာရေးမယ်ရေးမယ်နဲ့အသက်48နှစ်ရှိသွားပါပြီစာလည်းတစ်ခါမှမရေးပြစ်ပါဘူးကျွန်တော်ညစဉ်ညတိုင်းတော့နားထောင်ပြစ်ပါတယ်ကျွန်တော်ဝင်းဖေပါဆိုတဲ့ခေတ်ကလေးကပါ VOE ကမယေးတန်တာကျော်ကသောတာရှင်တွေစာရေးကြပါအောင်ဆိုလို့စာရေးလိုက်ပါတယ် VOE ရဲ့သတင်းမှန်တွေကိုလည်းဆက်လက်အားပေးနေမှာပါကျမ်းမာချမ်းသာကြပါစေ VOE ရေ
ဟုတ်ကဲ့အသက်48နှစ်သောတာရှင်စာရေးကြပါအောင်လို့ပြောရကြတော့နှက်တော့ပါပြီနော်စာရေးတာကျေးဇူးတင်ပါတယ်ညစဉ်ညတိုင်းနားထောင်ပါတယ်ဆိုလို့လဲကျေးဇူးတင်ပါတယ်နားထောင်နေဆိုလို့ကျမတို့ရုပ်မြင်သံကြားသတင်းတွေကိုလည်းတင်ဆက်ပေးနေတာကြည့်လို့ရရင်ကြည့်ကြည့်ပါအောင်နော်ဂျူရုကနေဖန်ယူနားဆင်မှုအဆင်မပြေရင်ဖုန်းကနေပြီးတော့လဲ Facebook တို့ YouTube တို့ဒီလိုမျိုးလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့ကြည့်လို့ရပါတယ်ကျမတို့အဲ့နေရာတွေမှာတိုက်ရရောနောက်ပြတ်မှာအားရင်လဲနောက်အားရောမှာပြန်ကြည့်လို့ရတာရောတင်ထားပေးပါတယ်ကျမရှင်လဲမှာကြည့်ကြအောင်လဲဆူတောင်းပေးကြပါတယ်ရှင်ဖြူကိုရေးလာကြတဲ့စာရီထဲမှာနေ့စဉ်ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနိုင်ငံတကာကနိုင်ငံရေးအခြေအနေတွေနိုင်ငံတကာကမျက်မှောက်အခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့စာရီကိုလည်းလက်ခံရရှိတာပါအစဉ်မြဲအဲ့ဒီစာရီတွေကနေပြီးတော့လည်းဖော်ပြပေးနေပါတယ်ဒီတစ်ခေါက်တော့တားပူအောင်ဆိုတဲ့တော်ရရှင်က
ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိတဲ့သူကိုပြောပြပါဗျမြန်မာပြည်သူတွေကလည်းအသက်ရှင်ရပ်တည်နေတဲ့လူသားမျိုးနွယ်တွေဖြစ်ပါတယ်လို့နေစဉ်နဲ့အမျှညှဉ်းပန်းနှိပ်စက်အသက်ပြတ်ခံနေရတဲ့ပြည်သူတွေပေါ်လူသားချင်းစာနာမှုရှိတယ်ဆိုရင်ကန့်ကွက်ရှုတ်ချသတိပေးနိုင်မယ်စားအမြန်ဆုံးထိရောက်တဲ့အကူအညီတွေပေးပေးပါလို့ပြောပေးပါကျေးဇူးပါ VOE
မြန်မာနိုင်ငံနဲ့ပတ်သက်ရင်အပြောအသက်သက်မဟုတ်ထိရောက်တဲ့အကူအညီမှုတွေပေးပါဆိုပြီးဒီတော်ရရှင်ပြောလာပါတယ်သူ့လိုပဲနောက်ထပ်တော်ရရှင်တယောက်သူကတော့နိုင်ငံတကာအဖွဲ့အစည်းကြီးဖြစ်တဲ့ကုလသမဂ္ဂကိုဦးတည်ပြီးတော့မေးလာတာပါဒီလိုစာရီလည်းမကြာခဏရရှိပါတယ်နော်
VOA အဖွဲ့သားများအားလုံးနဲ့တကွာမိသားစုအားလုံးကျန်းမာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ကပညာသိမ့်မတက်တဲ့သူတယောက်မလို့တိကျနာလေးမေးပြစေအကောင့်အစစ်နဲ့သုံးရင်စစ်တပ်ကဖမ်းဆီးနေတာမို့အကောင့်အတုနဲ့ပဲသုံးတာပါကုလသမဂ္ဂကြီးကိုမေးချင်တာပါမြန်မာနိုင်ငံမှာအခုလိုစစ်တပ်ကလူမဆန်စွာနဲ့ပြည်သူတွေရဲ့အိုးအိမ်တွေကိုဖျက်ဆီးကလေးငယ်တွေပြည်သူတွေကိုတတ်ဖြတ်နေတာဘာကြောင့်ထိရောက်တဲ့အရေးယူမှုတွေမလုပ်ပေးကြတာပါလဲလို့အိုးအိမ်မီးရှို့တာတွေကစစ်ဥပဒေကိုအတိအကျချိုးဖောက်နေတာသိပါလျက်နဲ့ကုလသမဂ္ဂကြီးကစိုးရိမ်လိုက်ရှုတ်ချလိုက်နဲ့မြန်မာပြည်သူတွေဘလောက်သေပေးမှမြန်မာစစ်တပ်ကိုစီရေးအရာအေးအေးယူပေးမှလဲလို့မေးပေးပါခင်ဗျာကျေးဇူးတင်ပါတယ
်နိုင်ငံတကာကစိုးရိမ်လိုက်ရှုံချလိုက်လုံးနေတာမြန်မာပြည်သူအသက်တွေအများကြီးဆုံးရှုံးနေပါပြီဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်သူပြောသွားတဲ့စာရဲထဲမှာအိုးအိမ်မီးရှို့တာတွေဆိုလို့အခုတလောပြည်သူတွေကိုလေကြောင်းကတိုက်ခိုက်မှုတွေမီးရှို့မှုတွေဇက်တိုက်ကြားနေရတာဖြစ်ပါတယ်နော်သရရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်စစ်သားတွေကစိုက်ကယ်တွေကိုဖမ်းပြီးတော့အတ္တမငွေညှစ်နေပါတယ်လို့ရေးလာတဲ့သရရှင်ကတော့
စစ်ကောင်စီတပ်ကစစ်သားတွေဟာလိုင်စင်မဲ့မော်တော်ဆိုင်ကယ်အပါအဝင်တရားဝင်လိုင်စင်ရှိမော်တော်ဆိုင်ကယ်တွေကိုပါဖမ်းပြီးအတင်းအဓမ္မငွေကြေးတောင်းခံနေပါတယ်တရားဝင်သွင်းကုန်လိုင်စင်နဲ့အဝဲပေါချကညာနာထောက်ခံချက်အထောက်အထားအပြည့်အစုံရှိနေပေမဲ့တရားဥပဒေမဲ့စွာနဲ့ငါတို့ဖမ်းရင်စုံပြီးပြန်မရတော့ဘူးဆိုပြီးအတင်းသိမ့်ယူနေတယ်ဘက်ထရီအိုးတွေဖြုတ်စီတွေထုတ်ရောင်းနေအထောက်အထားအပြည့်စုံမှုပြန်လိုက်ထုတ်ပြီးမဲ့ဆယ်သိန်းလောက်တိုင်တဲ့ဆိုင်ကယ်တွေကို၄-၅သိန်းတောင်းတယ်မပေးနိုင်ရင်စုံပြီးဆိုပြီးအတင်းအဓမ္မငွေတောင်းတယ်နောက်ပြီးဖမ်းထားတဲ့ဘိန်းတွေကိုပြန်ရောင်းစားတာတွေလည်းတွေ့ရပါတယ်ကျွန်တော်တို့ကိုယ်တိုင်ကြုံတွေ့ခဲ့ရတာပါဗျာ
သူကိုယ်တိုင်ကြုံတွေ့ရတဲ့အဖြစ်အပျက်ကိုရင်းဖွင့်လာတဲ့သောရရှင်ဖြစ်ပါလိမ့်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်နော်။ပုံမကောင်းမွန်ဆင်ပြေတဲ့နေ့ရက်တွေရရှိနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအထွေချုပ်နေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မဲဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနှာစင်ခဲ့ရတာဖြစ်ပါတယ်။ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ခင်ပါအခုတစ်ခါတော့သတင်းတွေကတူတာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအကြောင်းကိုပြောပြပေးမှာဖြစ်ပါတယ်။မညညိုလွင်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတစ်ခုမှာဒါမှမဟုတ်နိုင်ငံတစ်ခုနဲ့တစ်ခုကြားမှာပြင်းထန်တဲ့ဒုတိယပက္ခတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီဆိုတဲ့အကြောင်းအရာကသတင်းတွေထဲမှာမြင်တွေ့လာကြရမှာဖြစ်ပါတယ်။ Security Council လို့ခေါ်တဲ့လုံခြုံရေးကောင်စီဆိုတာဟာကမ္ဘာကုလသမဂ္ဂရဲ့အထက်အစိတ်အပိုင်းရန်ညားကြီး6ခုထဲကအရေးပါဆုံးကဏ္ဍကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတွေထဲမှာငြိမ်းချမ်းမှုနဲ့လုံခြုံရေးပြတ်သုံးလာတဲ့အခါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးထိန်းသိမ်းပေးတာနိုင်ငံတွေကြားပြန်လည်တည်မြတ်မှုတွေဖြစ်လာစေဖို့ဆောင်ရွက်ပေးတာလူအခွင့်အရေးကိုလေးစားလိုက်နာစေဖို့တိုက်တွန်းနှိုးဆော်တာနိုင်ငံတွေရဲ့ပြဿနာတွေကိုပူးပေါင်းဆောင်ရွက်ဖြေရှင်းတာစတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတာဝန်ယူရတဲ့အခမ်းအနားကနေပါဝင်ရပါတယ်ဒီလိုဆောင်ရွက်တဲ့အခါပထမဆုံးစီမင်းစည်းကမ်းနဲ့သဘောတူညီချက်တွေရေးဆွဲကြရပါတယ်။တချို့အရေးကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ပြီးဖြန့်ပြစ်ပေးတာလုံခြုံရေးကောင်စီရဲ့အထူးတန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာဒဏ်ခတ်အရေးယူတာလက်နက်ရောင်းချမှုပိတ်ပင်တာဗဏ္ဍာရေးအရာထိန်းချုပ်အရေးယူဒဏ်ခတ်တာတန်ရင်းတမန်ကင်းဆောင်ရွက်မှုတွေကိုရပ်ဆိုင်းပစ်တာအပြာရောင်အုပ်ထုတ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆေးလွတ်ပြီးစစ်ရေးအရာလိုအပ်တယ်လို့ဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်။လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ19ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ကြပြီးနောက်ပိုင်းမှာတော့ American ပြည်တော်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာအမြဲတမ်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံစုစုပေါင်းအဖွဲ့ဝင်နိုင်ငံ15နိုင်ငံရှိပါတယ်။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်ထောင်စု United Kingdom Russia ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အလှည့်ကျအဖွဲ့ဝင်နိုင်ငံ10နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာရွေးချယ်ပြီးသက်တမ်းကတော့2နှစ်ရှိပါတယ်။လုံခြုံရေးကောင်စီရဲ့တဘာပတိနေရာကိုတော့အဖွဲ့ဝင်15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအလှည့်ကျတလတီတီတာဝန်ယူကြရတာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုပေးဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးတော့အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံကသဘောတူထောက်ခံမဲ့ပြီးခဲ့ရင်တော့ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အငြင်းရန်အဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့မယ်ဆိုရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတံခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ရှင
်။သတင်းတွေကသုတအစီအစဉ်ကိုမညညိုလွင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ပြည်ထောင်နိုင်ငံ Paris ကားပြပွဲမှာ Lego တုံး၄သိန်းနဲ့တိစောက်ထားတဲ့ Lamborghini ပြိုင်ကားတစ်စီးကိုပြသလိုက်ပါတယ်။ဒူဘိုင်းမြို့ကဆိုသပီလီလန်ဌာနမှာဒေါ်လာ15သန်းလောက်တန်ဖိုးရှိတဲ့အဝါရောင်စိန်နှုန်းကြီးတစ်တုံးကိုပြသလိုက်ပါတယ်။ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ပြည်ထောင်နိုင်ငံ Paris ကားပြပွဲမှာ Lego တုံး၄သိန်းနဲ့တိစောက်ထားတဲ့Lamborghini ပြန်ကားတစ်စီးပြသလိုက်ပါရစေ။အစိမ်းရောင်တောက်တောက်ဒီကားကတကယ်ကားအစစ် Lamborghini CM FKP 37ပုံစံအတိုင်းတိစောက်ထားတာဖြစ်ပါရယ်။လူ15ယောက်ကအချိန်နာရီပေါင်း 9,000 ကျော်သုံးပြီးပုံစံတူအတိုင်းဖြစ်အောင်တိစောက်ခဲ့ရတယ်လို့ Lego ကုမ္ပဏီကပြောပါရယ်။ Paris ကားပြပွဲကိုလာရောက်ကြည့်ရှုကြတဲ့သူတွေအနေနဲ့ဒီကားရှိနာကဖန်သားမျက်နှာပြင်ကနေအင်ဂျင်တန်းကိုဖြွင့်နားထောင်လို့ရတယ်လို့ကားထဲနဲ့ကားရဲ့အပြင်ဘက်ကမီးလုံလေးတွေကိုလည်းထိန်းချုပ်လို့ရပါတယ်။ Lamborghini ပြန်ကားအစစ်ကိုမတက်နိုင်တဲ့သူတွေအတွက်တစ်အချိုးရှစ်ပုံစံအသေးစားပုံတူပြန်ကားလေးတွေကို Lego ကုမ္ပဏီအင်တာနက်စာမျက်နှာမှာတစ်စီးကိုယူရိုငွေ450နဲ့ဝယ်ယူနိုင်ပါတယ်ရှင
်။ဒူဘိုင်းမြို့ကဆိုသပီလေလံဌာနမှာဒေါ်လာ15သန်းလောက်တန်ဖိုးရှိတဲ့အဝါရောင်စိန်နှုန်းကြီးတစ်တုံးကိုပြသလိုက်ပါတယ်။ Golden Canary လို့နာမည်ပေးထားတဲ့ဒီစိန်နှုန်းကြီးဟာအလေးချိန်303ဒသမ1ကာရက်ရှိတာကြောင့်ကမ္ဘာအကြီးဆုံးစိန်နှုန်းကြီးတွေထဲမှာတတုံးအပါဝင်ဖြစ်ပါတယ်။နောက်ပြီးတော့ American ကြောင်းမြတ်ရေသနာ Institute ကစစ်ဆေးပြီးအပြစ်အနာအဆလုံးဝမရှိတဲ့စိန်နှုန်းကြီးတတုံးပါလို့ Sotheby's ရဲ့ကြောင်းမြတ်ကျွမ်းကျင်သူ Sophie Steven ကပြောပါတယ်။ Arab Sofa များပြည်ထောင်စု UAE နိုင်ငံမှာပြသပြီးရင်တော့ Hong Kong, Taipei နဲ့ Geneva မြို့တွေမှာလည်းလှည့်လည်ပြသမှာဖြစ်ပါတယ်။ဒီဇင်ဘာလဇန်းမှာတော့
အမေရိကန်နိုင်ငံနယူးယောက်မြို့မှာလေးလံတင်ရောင်းချမှာပါဒီစိန်တုံးကြီးကိုကွန်ဂိုနိုင်ငံမှာ1980ပြည့်နှစ်တွေတုန်းကရှာဖွေတွေ့ရှိခဲ့တာပါကလေးမလေးတယောက်ကသူ့ဦးလေးအိမ်သားမှာစော့နေတော့အမိုက်ပုံတွေကထူးခြားတဲ့ကြောက်တုံးကြီးတုံးကိုကောက်ရပြီးအဲ့ဒီစိန်တုံးကြီးဖြစ်နေခဲ့တာပါအဲ့ဒီနောက်တော့ဒေသခံစိန်ကုံတဲ့တူးကိုရောင်းချခဲ့ပါတယ်အဲ့ဒီအချိန်တုန်းကအရင်တုန်းအချိန်နေမှာ690ကာရက်ရှိခဲ့ပြီးတော့ဖြတ်တောက်ပြင်ဆင်သွေးပြီးတဲ့နောက်မှာတော့သစ်တော်သည်ပုံစံရှိနေပါပြီခင်ဗျာ
အမေရိကန်ပြည်အောင်စု Los Angeles မြို့မှာကိတ်မုံတွေနဲ့စောက်ထားတဲ့ပြားလိုက်တစ်ခုဖွင့်လိုက်ပါတယ်ခိတ်လန်းလို့နာမည်ပေးထားတဲ့ဒီပြားလိုက်အထွန်းငယ်ထဲမှာကိတ်မုံတွေအလွာလိုက်ပြင်ဆင်ထားပြီးဝင်းကဘာပုံစံအထဲမှာလိုက်ကြည့်လို့ရပါတယ်ပယွတ်စိတ်တက်မှာဆိုတဲ့အတွက်ကိတ်မုံတကြားပစ္စည်းအစစ်တွေနဲ့စလုပ်ထားတာမဟုတ်ဘဲပုံစံတူပစ္စည်းတွေနဲ့စလုပ်ဖန်တီးထားတာပါတကြားအစား acrylic ဆေးပစ္စည်းတွေကိုသုံးထားတယ်လို့ခိတ်လန်းကိုဖန်တီးသူ Scott Hoof ကပြောပါတယ်ကိတ်မုံတွေပေါ်မှာတော့ cherry tea တွေ whipped cream တွေကိုပါထည့်သွင်းဖန်တီးထားပြီးလာရောက်ကြည့်ရှုကြတဲ့သူတွေအနေနဲ့ကျေနပ်မှုကိုခံစားရစေမှာပါHoof ဟာတကယ်ကိတ်မုံအစ်စ်တွေကိုမဖန်တီးဘူးခဲ့ပေမဲ့လည်း2020ခုနှစ်ကတည်းကဒီပြားလိုက်ကိုတဖြည်းဖြည်းတိစောက်ယူခဲ့ပြီးလာရောက်တဲ့သူတွေအနေနဲ့လည်းသူ့ရဲ့ကိတ်မုံပြားလိုက်ကိုသဘောကျနှစ်သက်ကြတယ်လို့ပြောဆိုကြပါရဲ့ရှင
်။ဒီနိုင်ငံကအမှုပညာရှင်တယောက်ကသွန်ပစ်တန်တဲ့ပစ္စည်းတွေကိုသုံးပြီးဗဘူးရုပ်အကြီးကြီးတွေဖန်တီးနေပါတယ်။အသက်29နှစ်အရွယ်အီဘရာဟင်ဆလာဟာကိုင်ရိုမြို့ကလူငယ်အမှုပညာရှင်ဗဂျီဘဘူးဓာတ်ပုံလက်ရာပြပွဲအတွက်တန်တယ်ဘဘူးလက်ရာတွေကိုဖန်တီးခဲ့တာပါသူ့ဖန်တီးမှုတွေထဲမှာကိုင်ရိုမြို့လည်းကချင်းသေးယုတ်ကြီးနှစ်ယုတ်လည်းပါဝင်ပါတယ်ချင်းသေးယုတ်ကြီးတစ်ခုချင်းစီရဲ့အမြင့်ဟာ3မီတာရှိပြီးတော့အလေးချိန်300ကီလိုဂရမ်လေးပါတယ်သူ့လက်ရာတွေထဲမှာအီဂျစ်အမွေနှစ်တွေဖြစ်တဲ့ဖာရိုနစ်ကြောင်းကယ်လီယိုပက်ထရာဘယင်မပုံနဲ့တိမ်ငတ်ပုံဦးကောင်းရှိတဲ့အီဂျစ်နတ်ဖျားဟိုရက်စ်တို့လည်းပါဝင်ပါတယ်။ဇလားအနေနဲ့ကားတာယာလိုပစ္စည်းတွေကိုသုံးပြီးအမှုပညာဖန်တီးမှုတွေလုပ်ခဲ့ဘူးပင်မဲ့လဲ။စွန့်ပစ်တန်တဲ့ပစ္စည်းတွေဟာထူးခြားမှုရှိတာကြောင့်ဒါကိုပဲအာယုံဆိုင်သုံးဖို့ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
2023ပြည်သူသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မတ်ခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တစ်ဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်တွေမှာတော့သတင်းချင်းချုပ်ကိုဥတ္တမောင်သံကတလဲချင်ညာပေးมาဖြစ်ပါတယ
်လက်ရှိတရုတ်သဗ္ဗဇီဂျီပင်ဟာတရုတ်ကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်တတိယတက်တန်းဆက်လက်ထမ်းဆောင်မှာဖြစ်ပြီးသူ့ရဲ့မူဝါဒကိုထောက်ခံသူတွေကလည်းပေါ်လစ်ဘျူရိုအမြဲတမ်းအဖွဲ့ဝင်တွေဖြစ်လာကြပါတယ်ပါတီညီလာခံကသူ့ကိုနောက်9နှစ်တက်တန်းအတွက်အထွေထွေအတွေ့အမှုချုပ်ဖြစ်တင်းကုန်နေကတင်မြောက်လိုက်တာပါရုရှားကသူ့တန်နမိတ်ထဲသွတ်သွင်းလိုက်တဲ့ခါဆန်မြို့ကသူ့ရဲ့အရာရှိတွေကိုပြန်လည်ရုပ်သိမ်းလိုက်တယ်လို့စစ်လေလာရေးသူတွေနာအဖွဲ့ Institute for the Study of War ကပြောပါတယ်။ယူကရိန်းတပ်တွေတက်လာတာကိုတွက်ဆပြီးအခုလိုရုပ်သိမ်းတာဖြစ်တယ်လို့ဆိုပါတယ်။ရုရှားတပ်တွေကိုရုပ်သိမ်းနေစေတွေ့မကြမင်းလုံးဝမှဖွဲ့စည်းလိုက်တဲ့တပ်ဖွဲ့တွေကိုမြစ်တစ်ဖက်မှာချထားခဲ့တယ်လို့လည်းပြောပါတယ်။ခါဆန်မြို့သားတွေကိုချက်ချင်းမြို့ကနေထွက်ခွာရှောင်သိမ်းကြဖို့ရုရှားကအာဏာပိုင်တွေကစနေနေ့လုံကကြီးညာခဲ့ပါတယ်။ခါဆန်နဲ့ဇပိုရီဇီယာဒေသတွေမှာတံမြန်ထိုးစစ်တွေဆက်လက်ဆင်နွှဲနေတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။နော်ဝေးနိုင်ငံကကမ်းလှမ်းရင်းနှီးတွင်းတူလုပ်သားတွေဟာဘယ်ကမှမသိတဲ့ drone တွေကိုတွေ့နေကြပြီးဒါဟာရုရှားရဲ့လက်ချက်ဖြစ်တယ်လို့ကြွန့်ကျင်သူတွေကတော့ယူဆနေကြပါတယ်။ဥရောပကိုသဘာဝတန်းွေတင်ဖို့ကမှရုရှားနေရာကိုနော်ဝေးကနေရာဝင်ယူလိုက်တဲ့အတွက်ဒါဟာရုရှားလက်ကလွတ်တဲ့ drone တွေဖြစ်တယ်လို့စီးရေးဆိုင်ရဲ့ကြွန့်ကျင်သူတွေကထင်မြင်ကြတာပါ။တရုတ်နိုင်ငံရဲ့ဩဇာချိန်ဝါကြီးမားလာတာကြောင့်လုံခြုံရေးအခြေအနေဆိုးရွားလာနေတာကိုတံပြန်လှုပ်ဆောင်နိုင်ရေးရွယ်ပြီးဂျပန်နဲ့ဩစတြေးလျအစိုးရအကြားစစ်ရေးထောက်လှမ်းရေးနဲ့စိုက်ဘာလုံခြုံရေးဆိုင်ရာသဘောတူညီချက်တရက်ကိုမနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ
်။သတင်းချင်းချုပ်ကိုဦးထမောင်တန်းချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canalius Channel နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းလိုမီတာ30နဲ့51နဲ့လိုင်းလမီတာ190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.